မြန်မာဒီမိုကရေစီရေးအတွက်အမေရိကန်အစိုးရကကူညီထောက်ပံ့မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ခီးစဉ်အတွဲမှာဆွေးနွေးမယ်လို့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကသမ္မတဘိုင်ဒန်အတည်ပြုပြဋ္ဌာန်းခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NDAA အောက်မှာမြန်မာဒီမိုကရေစီရေးကိုကူညီမဲ့ဒေါ်လာတန်130ကျော်သုံးစွဲရေးကိစ္စကိုအမေရိကန်ဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဒေါ်စင်မာအောင်ကဒီစနေနေ့တုန်းကနယူးယောက်မြို့မှာမြန်မာလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားတာပါ။
အမေရိကန်ပြည်ထောင်စုအနေနဲ့ဒီနေ့တွေ့လို့ရှိရင်တော့ဘာတွေပြောမလဲဆိုတော့ခုနပြောတဲ့ NDAA မှာပါတဲ့ကိစ္စရဲ့ပေါ့နော်။ဒါတွေကိုကျွန်တော်တို့ practically ဘယ်လိုထိထိရောက်ရောက်overhead cost တွေနည်းနည်းနဲ့ကျမတို့လူလူစီကိုတိုက်ရိုက်ရအောင်ဘယ်လိုလုပ်မလဲဆိုတဲ့အားတွေကိုပဲအဲကျမတို့တိုင်ပင်ဆွေးနွေးသွားဖို့လို့ရှိပါတယ်နောက်တစ်ခုကကြတော့ကျေးဇူးတင်အောင်ပြောဖို့လို့ပါဘာဖြစ်လို့ပဲဆိုတော့ဘယ်လိုပဲ
အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NDAA ရဲ့အောက်မှာဒီမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်အမေရိကန်လွှတ်တော်ကရေးယူဆောင်ရွက်မဲ့ Burma Act ဥပဒေကိုပြဋ္ဌာန်းထားပါတယ်ဒီဥပဒေထဲမှာတော့ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ NUG အစိုးရနောက် NUCC CRPH အပြင်လက်နက်ကိုင်ခုခံတော်လှန်နေကြတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အရက်ဖက်ဆိုင်ရာကိစ္စရပ်တွေမှာကူညီပံ့ပိုးမဲ့အကြောင်းကိုအတိအကျဖော်ပြထားတာဟာအရေးပါတယ်ဆိုပြီးတော့လည်းဒေါ်စင်မအောင်ကပြောကြားသွားပါတယ်ဒေါ်စင်မအောင်ရဲ့အမေရိကန်ပြည်ထောင်စုစီးစဉ်အထွေမှာတော့ဒီလာမယ့်သတင်းပတ်ထဲမှာအမေရိကန်နိုင်ငံကြားရေးဌာနကအဆင့်မြင့်အရာရှိတွေအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ပဲဒီမနက်ဖြန်တနင်္လာနေ့မှာတော့ Washington DC က NUG အစိုးရနိုင်ငံကြားဆက်ဆံရေးယူဖွင့်ပွဲကိုလည်းတက်ရောက်အောင်မှာဖြစ်ပါတယ်ရှင်